Welcome to the Voice of America in Burmese.
ဒါမှဆွေးနွေးကြပါစေ VOA American တန်မြန်မာပိုင်းရဲ့2018ခုအော်တိုဘာလ16ရက်အင်္ဂါနေ့မနက်ခင်းတန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line meter 30:40:48 ပြင် VOA ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်လွန်မအခုမနက်ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူတင်ညာပေးမှာပါပြီးခဲ့တဲ့သတင်းနှစ်ပတ်ကလေးကပျောက်ဆုံးနေတဲ့ sorry သတင်းတောက်ဟာအသက်ခံရကြောင်းဝန်ခံဖို့အတွက် sorry arabia ဘက်ကပြင်ဆင်နေပြီလို့ american သတင်းဌာနတစ်ခုကပြောကြားလိုက်ပါတယ် facebook ကိုဝါဒဖြန့်ဖို့အတွက်တုံးနေတဲ့နောက်ထပ် facebook စာမျက်နှာတွေအကောင့်တွေတွေ့နေတဲ့အတွက်ပိတ်ပစ်ခဲ့ရတယ်လို့ facebook ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအတွက်တောင်းဆိုဆန္ဒပြတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးပေါ်တရားဆွဲဆိုထားတာကိုချက်ချင်းရုပ်သိမ်းပေးဖို့ Amnesty International လူခွင့်အဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပေါ့ကိုကြောင်းနေ
ဟုတ်ပါပြီခင်ဗျာအဲ့လိုသတင်းတွေပြီးနားဆင်ကြမယ်ထင်ပါဆိုရင
်ဒီဘာသာရေးလူမျိုးရေးအထူးကျုံးနေဖြစ်ခဲ့ရရလဲဒီ Facebook ကအဓိကအချက်လို့ပြောလို့ရတာပေါ့ဘာဖြစ်လို့လဲဆိုတော့ဟို Facebook ရဲ့သူ့ရဲ့ policy ပါ
အဲ့ဒါကတော့ Facebook ရေးစောင့်ကြည့်နေသူတူကနေပြောခဲ့တာပါမြန်မာစစ်တပ်ကနာမည်တူတွေသုံးပြီးတော့အနေရရှိတဲ့သတင်းမားတွေကိုဆက်ပြီးတော့ဖန်တီးနေတာကိုထပ်ပြီးတော့တွေ့ရှိရတဲ့သတင်းနောက်တစ်ခါ Florida ပြည်နယ်ကမုန်တိုင်းဒဏ်သင့်မြန်မာမိသားစုတွေရဲ့အကြောင်းနေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကပါတီထူးခြားမှုရှိတယ်လဲထိုင်းနိုင်ငံမဟာချိုင်ဒေသမှာမြန်မာနိုင်ငံကလက်မှတ်ထုတ်ပေးတဲ့ယုံဖွင့်တော်မယ်ဆိုတဲ့အကြောင်းစာတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလည်းအပတ်စဉ်စီးပွားရေးနဲ့သုတဆောင်လင်အမေရိကန်ခွင်းစီစဉ်တွေကိုကြားကြအောင်ပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုစော်ဝင်းနဲ့တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းနှစ်ပတ်ကတူရကီနိုင်ငံက sorry ကောင်းစစ်ရုံးတဲ့ကိုဝင်သွားပြီးပျောက်ဆုံးနေတဲ့ sorry သတင်းတောက်ဂျမန်ခါရှိုဂျီဟာအသက်ခံရကြောင်း sorry arabia ဘက်ကဝန်ခံဖို့အတွက်ပြင်ဆင်နေပြီလို့ american သတင်းဌာနတစ်ခုကနေထုတ်ဖော်ရေးသားခဲ့ပါတယ် cnn သတင်းဌာနကိုသတင်းပေးခဲ့သူကသတင်းတောက်ခါရှိုဂျီဟာစစ်ဆေးမေးမြန်းစင်မှာပဲတည်ဆုံးခဲ့တာလို့ပြောကြားခဲ့ကြောင်းနဲ့တကယ်တော့ sorry ထောက်လှမ်းရေးတွေဟာဂျမန်ခါရှိုဂျီကိုစစ်ဆေးမေးမြန်းဖို့အတွက် istanbul မှာရှိတဲ့ sorry ကောင်းစစ်ရုံးကနေ sorry arabia နိုင်ငံဘက်ကိုခိုးထုတ်သွားဖို့အတွက်ရည်ရွယ်ခဲ့တာဖြစ်ကြောင်းလည်းပြောခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်။ဒါအပြင်ခါရှိုဂျီတည်ဆုံးတဲ့အထိဖြစ်ပွားခဲ့သူရဲ့သူတို့ရဲ့အစီအစဉ်ဟာတရားဝင်ခွင့်ပြုချက်မပါသလိုတည်ဆုံးအောင်လှုပ်ဆောင်ခဲ့သူကိုအရေးယူမှာဖြစ်ကြောင်း Sorry Arabia ဘက်ကပြောကြားဖို့အတွက်မျှော်လင့်ထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။သတင်းနောက်ခါရှိုဂျီဟာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီက Sorry ကောင်းစစ်ရုံးတဲ့ကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်ပိုင်းမှာပျောက်ဆုံးနေတာဖြစ်ပါတယ်။တနင်္လာနေ့မနေ့ပိုင်းမှာတော့ American သမ္မတ Donald Trump ကသတင်းနောက်ခါရှိုဂျီကိုလူဆိုးတွေတတ်သွားမယ်လို့ထင်ကြောင်းပြောပါတယ်။သမ္မတဟာသူ့နဲ့ Sorry ဘင်းဆယ်မန်တို့မိနစ်20ကြာတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာခါရှိုဂျီနဲ့ပတ်သက်ပြီးသူဘာမှမတိကြောင်း sorry ဘင်းကသူ့ကိုပြောခဲ့တယ်လို့ဆိုပါတယ်ခါရှိုဂျီဟာ sorry အင်းရှိမင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်တဲ့စာရီကိုရေးသားသူလည်းဖြစ်ပါတယ်သမ္မတ Trump ကခါရှိုဂျီပျောက်ဆုံးမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Mike Pompeo ကို sorry Arabia ကိုဆက်လွတ်ခဲ့တာပါဒါနဲ့နောက်ခါရှိုဂျီနဲ့ပတ်သက်ပြီးဖြစ်နိုင်ခြေအားလုံးကိုဘာမှချမှတ်ထားပဲနဲ့စုံစမ်းစစ်ဆေးမှဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်တချိန်တည်းမှာပဲတူရကီရဲတွေက Istanbul မှာရှိတဲ့ sorry ကောင်းစစ်ရုံးကိုစတင်ရှာဖွေစစ်ဆေးနေပြီဖြစ်ပါတယ်
တူရကီနိုင်ငံမှာဖန့်ခံခဲ့ရတဲ့ခရီးယံအသင်းအုပ်စရာအန်ဒရူးဘရန်ဆွန်ပြန်လွှတ်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့တူရကီအစိုးရနဲ့အပေးအယူလုပ်ခဲ့ခြင်းမရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာထပ်လောင်းပြောကြားလိုက်ပါတယ်ကျွန်တော်တို့တူရကီနဲ့အပေးအယူမလုပ်ခဲ့ပါဘူးလွန်ခဲ့တဲ့နေ့ရက်လောက်ကတည်းကစာရင်တူရကီအပေါ်ဒီကနေ့ထားတဲ့ကျွန်တော်သဘောထားဟာအတော်လေးပြောင်းလဲနေပါတယ်တူရကီအပေါ်ကောင်းမွန်တဲ့အမြင်သဘောထားရှိပါတယ်လွန်ခဲ့တဲ့နေ့ရက်ကမရှိခဲ့ပါဘူးလို့သမ္မတထရမ့်ကပြောပါတယ်အော်တိုဘာလ17ရက်နေ့ကပြန်လွှတ်လာတဲ့ဧဝံဂေလိခရီးယန်သင်းအုပ်ဆရာအန်ဒူးဘရန်ဆန်ဟာတူရကီနိုင်ငံမှာနှစ်ကျော်ကြာဖမ်းဆီးထိန်းသိမ်းခံထားခဲ့ရတာပါဘရန်ဆန်အဲ့ဒီလိုပြန်လွတ်ပေးလိုက်တဲ့အတွက်အမေရိကန်နဲ့တူရကီအကြားဖြစ်ပေါ်နေတဲ့တန်တပန်ရေးအရာတင်မာမှုတွေကိုအဆုံးသတ်သွားစေခဲ့ပါတယ်သူ့ပေါ်တင်ထားတဲ့အကြမ်းဖက်မှုနဲ့တရှုံမှုတွေမှာပြစ်မှုထင်ရှားရှောင်တွေ့ရှိခဲ့ရင်တော့ဘရန်ဆန်အနေနဲ့ထောင်ဒဏ်35နှစ်ကြာခံရခြင်းရှိပါတယ်တူရကီရဲ့ဆွဲဆိုချက်တွေဟာအခြေအမြစ်မရှိကြောင်းအမေရိကန်ဘက်ကညှင်းဆဲထားပါတယ်
ဖလော်ရီဒါမှာမကြာသေးခင်ကတိုက်ခတ်သွားခဲ့တဲ့ Hurricane မုန်တိုင်းတန်ခံရတဲ့ Florida Panhandle လို့ခေါ်တဲ့ Florida အနောက်မြောက်ပိုင်းဒေသကပျက်စီးသွားတဲ့နေရာတချို့ကိုတနင်္လာနေ့မှာသွားရောက်ကြည့်ရှုခဲ့တဲ့ American သမ္မတ Donald Trump က Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ရဲ့ဆောင်ရွက်ချက်တွေကိုချီးကျူးလိုက်ပါတယ် Florida မှာကိုင်းတွင်ဆောင်ရွက်ပုံဟာတိတ်ကိုကောင်းတယ်လို့အုပ်ချုပ်ရေးမှူးကလည်းအလွန်တော်ကြောင်ချီးကျူးခဲ့တာပါအုပ်ချုပ်ရေးမှူးဟာတကယ့်အကြီးမားဆုံးပြဿနာတွေအရေးပေါ်လိုအပ်ချက်အကြီးမားဆုံးအခြေအနေကိုအောင်းအောင်းမြင်းမြန်းဆောင်ရွက်နိုင်ခဲ့တယ်လို့ပြောပါတယ်။မုံတိုင်းတင့်ဒေတာမှာမုံတိုင်းပြည်ပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေတယ်လို့ကဲဆဲကူညီမှုတွေလုပ်နေချိန်မှာပဲသမရကတနင်္လာနေ့မှာဒီဒေတာကိုတွားရောက်ခဲ့တာဖြစ်ပြီးဒီခီးစင်ကိုသမရကတော့မလန်နီယာပါလိုက်ပါသွားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲ Hurricane မုံတိုင်း Michael ဟာအပြင်းအဆင့်ငါးနဲ့ဝင်းမွေခဲ့တဲ့အတွက်အဲ့ဒီဒေတာမှာနေအများပြပျက်စီးခဲ့ရပါတယ်။အသက်ရှင်ကျန်ရသူတွေအတွက်လျှက်စစ်မီပြန်ရရေးလှုပ်ဆောင်ပေးခဲ့တဲ့လျှက်စစ်တပ်အပေးကုမ္ပဏီတွေကိုလည်းသမရကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။သမရ Trump ဟာဖလော်ရီဒါကနေမုံတိုင်းဆက်ပြီးတော့တိုက်သွားခဲ့တဲ့ဂျော်ဂျီယာပြည်နယ်ဘက်ကိုဆက်လက်သွားရောက်မှာဖြစ်ပါတယ်
။မဆာချူးဆက်ပြည်နယ်ထက်လွတ်တော်မှာအဲလစ်ဘက်ဝါရန်ကသူမဟာ Native American လို့ခေါ်တဲ့ဌာနေတိုင်းရင်းသားမျိုးနွယ်စုကဆင့်သက်လာတဲ့ဆိုတာကို DNA မျိုးရိုးဗီဇစစ်ဆေးမှုတွေအရတွေ့ရှိရကြောင်းတနင်္လာနေ့မနေ့မှာပြောကြားလိုက်ပါတယ်။ဒါဟာသူမအနေနဲ့လာမယ့်2020ခုနှစ်မှာသမရရွက်ကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့အခါထွက်ပေါ်လာနိုင်တဲ့ပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေကိုကြိုတင်ဟန်တားလိုက်တာလည်းဖြစ်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမဝါရန်ဟာသူမရဲ့အတမွေးဝမ်းကြောင်းလုပ်ငန်းအဆင်ပြေအောင်သူမရဲ့မျိုးနွယ်စုနဲ့ပတ်သက်လို့လိမ့်လည်ပြောဆိုနေတာလို့သမ္မတဒေါ်နယ်ထရမ့်အပါအဝင်သူမကိုဝေဖန်သူတွေကမကြာခဏဆွဆွဲပြောဆိုနေကြတာပါ။သမ္မတထရမ့်ဟာအထက်လွှတ်တော်အမဝါရန်ကိုပိုကာဟွန်တက်ဆိုတဲ့နာမည်လိမ်ကိုခေါ်ပြီးမကြာခဏလောင်ပြောင်လေးရှိပါတယ်။သူမအနေနဲ့ဌာနေတိုင်းရင်းသားသွေးပါကြောင်တေးကြအောင်အထက်လွှတ်တော်အမဝါရန်ကသူမစပွဲမှာထိုင်ပြီးမျိုးရိုးဗီဇပညာရှင်ကိုမင်းနေတာကိုရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းကိုသူမရဲ့အင်တာနက်ဝက်ဘ်ဆိုက်မှာထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံစတန်ဖို့ဒ်တက္ကသိုလ်ကအထင်ကြီးမျိုးရိုးဗီဇပညာရှင်တူဖြစ်တဲ့ကာလို့စ်ဘူဆာမန်တဲကသူမရဲ့သွေးထဲမှာထိုင်နေတိုင်းရင်းသားတွေရဲ့မျိုးရိုးဗီဇပါဝင်တာခိုင်မာစွာပြောဆိုနိုင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Facebook စာမျက်နှာနဲ့ account တချို့မှာမြန်မာစစ်တပ်ရဲ့ဝါရဖြန့်မှုတွေရှိနေတာကိုနောက်ထပ်စုံစမ်းမှုတွေကနေတွေ့ရှိခဲ့ရတဲ့အတွက်ဒီစာမျက်နှာနဲ့ account တွေကိုပိတ်ပစ်လိုက်ပြီလို့ Facebook ကုမ္ပဏီတာဝန်ရှိသူတွေကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ New York Times သတင်းစာကတော့မြန်မာစစ်တပ်ကအရာရှိအနည်းဆုံး900လောက်ဟာ Facebook မှာ account နာမည်အများပြားဖွင့်ပြီးသုံးနေတယ်လို့အဲ့ဒီမှာသတင်းမှားတွေအမုန်းစကားဖြန့်တာတွေနှစ်တော်ကြာလှုပ်ဆောင်ခဲ့တာတွေ့ရတယ်လို့ပြောပါတယ်။ Facebook ကနောက်ထပ်ပိတ်ပစ်ခဲ့တဲ့စာမျက်နှာပေါင်း73ခုနဲ့ account 10ခုအတွက်ပုံမှန်ပရိသတ်ကခန့်မှန်းချက်တန်တန်းကျော်ရှိတယ်လို့ Facebook တာဝန်ခံတွေကပြောပါတယ်။သူတို့ရဲ့ Facebook လူမှုကွန်ရက်ကိုအသုံးချဒီတရင်မှာအမုန်းစကားတွေဖြန့်ဖို့အတွက်ပိုးပြီးတော့ခက်ခဲအောင်လုပ်မှာဖြစ်ပြီးတော့ဒီလိုဖြန့်နေသူတွေကိုဆက်လက်စုံစမ်းဖော်ထုတ်ပြီးတော့အေးအေးယူသွားမယ်လို့လည်းတနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ blog post မှာဖော်ပြထားပါတယ်။ဒီ account တွေစာမျက်နှာတွေဟာနာမည်ကျော်အမှုပညာရှင်တွေ model တွေဖျော်ဖြေမှုအစီအစဉ်တွေအလှပနဲ့ဗဟုသုတကြရစရာတရင်အချက်လက်တွေကိုဖော်ပြနေတဲ့ပုံစံမျိုးနဲ့ဖုံးကွယ်ထားပေမဲ့မြန်မာစစ်တပ်နဲ့တည်းပတ်သက်နေတာတွေ့ရတယ်လို့ Facebook ကုမ္ပဏီအကြီးအကဲသူကပြောပါတယ်။မြန်မာစစ်တပ်အရာရှိပေါင်း900တဲ့မင်းဟာ Facebook account နာမည်ပေါင်းများစွာကိုလှည့်အသုံးပြုပြီးတော့အများပြည်သူသွေးဆူအောင်လှုံ့ဆော်တဲ့မှတ်ချက်ပေးရေးသားချက်တွေတရင်မှားတွေဖြန့်ပြီးတော့အင်တာနက်လူမှုကွန်ရက်ပေါ်မှာကြီးစုသူအများဆုံးဖြစ်အောင်ဖန်တီးလောက်တာတွေ့ခဲ့ရတယ်လို့ New York Times ကဖော်ထုတ်ရေးသားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက8000ရဲ့အမည်စင်းကိုမြန်မာအစိုးရဘက်ကစစ်ဆေးပြီးဖြစ်တာကြောင့်မကြခင်မှာမြန်မာနိုင်ငံမှာပထမအတော့အဖြစ်နဲ့ပြန်ပို့တဲ့အစီအစဉ်ကိုစတင်နိုင်တော့မှာပါ။ရိုဟင်ဂျာတွေပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမဲ့ပူးတွဲလုပ်ငန်းအဖွဲ့ JWG ဆွေးနွေးပွဲတက်ဖို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဒါကာမြို့ကိုအခုလကုန်ပိုင်းမှာရောက်ရှိလာမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AH မာမုဒ်အလီကတနင်္လာနေ့မှာပြောပါတယ်။မြန်မာနိုင်ငံဘက်ကပူးတွဲလုပ်ငန်းအဖွဲ့ဝင်တွေဟာကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့ရှိတယ်လို့ဆိုပါတယ်။စီးရင်ထဲမှာပါတဲ့ရိုဟင်ဂျာဒုက္ခသည်8000ရဲ့မူလနေထိုင်ခဲ့တဲ့လိပ်စာတွေတိကျမှုရှိမရှိဆိုတာနဲ့သူတို့ပြန်သွားတဲ့အခါမူရင်းကျေးရွာမှာပြန်လည်နေထိုင်နိုင်ရေးကိစ္စတွေကိုစစ်စစ်ပြီးစီးသွားပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် ရှက်ခါစီနာရဲ့ Saudi Arabia ခေစဉ်အကြောင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးမမုတ်အလီကအဲ့ဒီလိုပြောကြားလိုက်တာပါ Rohingya တွေမြန်မာနိုင်ငံဘက်ကိုပြန်ရောက်ကြတဲ့အခါသူတို့ဘေးကင်းလုံခြုံစွာနေထိုင်နိုင်ရေးအတွက်အစဉ်စဉ်ဘယ်လိုလှုပ်ဆောင်ထားတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကတောင်းဆိုသွားမယ်လို့ဆိုပါတယ်ပထမအတော့ဖြစ်ပြန်ပုတ်ခံရတဲ့ဒုက္ခသည်တွေသူတို့ကြွရတဲ့အတွင်းကိုပိုင်အိမ်နဲ့တခြားလူအချက်တွေအလုံးအလောက်ရှိတာမျိုးကိုဘင်္ဂလားဒေ့ရှ်ဘက်ကလိုလားနေတာပါမနစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ကြတဲ့တိတ်နဲ့ချီတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရဘက်ကလက်မခံပေမဲ့သူတို့တွေမြန်မာနိုင်ငံဘက်ကိုပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာကြုံလွှာချုပ်ဆိုပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်နေပါတယ်
မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရင်းနဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ရေးတောင်းဆိုဆန္ဒပြခဲ့ကြရတဲ့ကချင်တက်ကြွာလှုပ်ရှားသူ၃ဦးပေါ်မှာတရားစွဲဆိုထားတာကိုချက်ချင်းရုပ်သိမ်းပေးဖို့အတွက် Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ငင်းချင်းစွာတောင်းဆိုဆန္ဒပြခဲ့တဲ့ကိုလမ်ဆန်ဒေါ်နန်ဘူးနဲ့ဦးစော်ချက်တို့၃ဦးကိုတက်မတော်ခုံတိုက်ခါညှို့နှောင်းအောင်အကြီးညိုပြက်အောင်လုပ်ခဲ့တယ်ဆိုပြီးတော့အသေးဖြတ်မှုပုံမှန်900နဲ့စက်တင်ဘာ30တုံးရက်နေ့ကနေစွဲချက်တင်ခဲ့တာဖြစ်ပါတယ်။
VOA သတင်းဌာနကပြုစုထားတဲ့မှတ်တမ်းတွေအရအခုနှစ်အတွင်းသတင်းတော်48ဦးအသက်ခံခဲ့ရပြီးဖြစ်တာကိုတွေ့ရှိခဲ့ရတာကြောင့်တဟားလွန်ခဲ့တဲ့15နှစ်အတွင်းအသက်ခံရပြီးဖြစ်တဲ့သတင်းတော်တထောင်စင်းင်းထဲမှာထပ်တိုးလာတဲ့အရေးအတွက်လည်းဖြစ်ပါတယ်။တချို့သတင်းတော်တွေဟာအန်ဒီယားများတဲ့ဒေသတွေမှာတာဝန်ထမ်းဆောင်ရင်းပိဋိပက္ခမှာကိုယ်တိုင်ပါဝင်တိုက်ခိုက်နေသူတွေနီးတူအန်ဒီယားမျိုးစုကိုရင်ဆိုင်ရင်းမတော်တဆကြီးစံထိမှန်ပြီးဒါမှမဟုတ်ပုံစံမှန်ပြီးတေဆုံးခဲ့ကြရတာပါ။အာဖဂန်နိုင်ငံအတွင်း6ဦးတေဆုံးခဲ့တဲ့ထဲ3ဦးဟာ VOA နဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစုံဝင်းနိုင်တို့ပြောကြကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာစစ်တပ်ရဲ့ဝါဒဖြန့်ချီမှုတွေအတွက်ဆက်ပြီးတော့အသုံးပြုနေတဲ့ Facebook စာမျက်နှာတွေနဲ့ account တွေကိုထပ်ပြီးတော့စုံစမ်းတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီစာမျက်နှာတွေနဲ့ account တွေကိုပိတ်လိုက်ပြီလို့ Facebook ကုမ္ပဏီကတင်လာနေတဲ့အကြောင်းကညင်ညာခဲ့ပါတယ်။ Internet လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းသမားတွေသတင်းအမှားတွေဝါဒဖြန့်ချီမှုတွေလုပ်နေတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့ Facebook account တွေကိုလိုက်ပြီးတော့ပိတ်နေတဲ့ဒီ Facebook ရဲ့နောက်ထပ်အရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။Facebook ရဲ့အရေးယူဆောင်ရွက်မှုတွေကိုကြိုဆိုတဲ့ဆိုပေမဲ့လည်းတိတ်ပြီးတော့ထိအောင်မှုမရှိသေးဘူးလို့အခက်အခဲတချို့ကတော့မြင်ကြပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်ဆက်ပြောပါလိမ့်မယ
် Facebook ကနောက်ထပ်အရေးယူမှုအဖြစ်ပိတ်လိုက်တဲ့စာမျက်နှာပေါင်း73ခုနဲ့အကောင့်10ခုမှာ follower လုတ်ပြီးကြည့်နေသူပေါင်းခန့်မှန်းခြေတန်းကျော်ထိရှိတယ်လို့ Facebook တာဝန်ရှိသူတွေဘက်ကပြောပါတယ်အခုလို့သူတို့ရဲ့လူမှုကွန်ရက်ကိုအသုံးချပြီးလူတွေကိုသတင်းအမှားနဲ့အမုန်းစကားတွေဝါဒဖြန့်ချီသူတွေပိုးပြီးခက်ခဲမှုတွေရှိအောင်ဆောင်ရွက်လိုကြောင်းနဲ့ဒီလုပ်ရက်တွေအတွက်ဆက်လက်စုံစမ်းသွားမှာဖြစ်တယ်လို့မှန်မှန်နဲ့အပြုအမူကြောင့်အရေးယူမှာဖြစ်ကြောင်းလဲ Facebook ရဲ့ blog post မှာမနေ့တနင်္လာနေ့ကဖော်ပြထားပါတယ် Facebook ကနေဖယ်ရှားခံရတဲ့မြန်မာစာမျက်နှာ73ခုနဲ့အကောင့်10ခုအပါအဝင်အစစ်အမှန်မဟုတ်ပဲစစ်တပ်ရဲ့ဝါဒဖြန့်ချီမှုအတွက်အသုံးပြုဖို့အခြားနာမည်တွေနဲ့ဖွင့်ထားတဲ့ Facebook အကောင့်နဲ့စာမျက်နှာတွေမြန်မာနိုင်ငံမှာအများပြားရှိနေကြောင်းကို Facebook ကုမ္ပဏီရဲ့ Cyber လုံခြုံရေးမူဝါဒဆိုင်ရာအကြီးကနေသနီယာဂလင်ချာကအတည်ပြုပြောကြားခဲ့ပါတယ်ဒီအကောင့်တွေစာမျက်နှာတွေဟာနာမည်ကျော်အနုပညာရှင်တွေအကြောင်းမော်ရယ်တွေအကြောင်းဖျော်ဖြေမှုစီစဉ်တွေအလှအပနဲ့ဗဟုသုတရစရာသတင်းအချက်လက်စာရာတွေကိုဖော်ပြနေတဲ့ပုံစံမျိုးဖုံးကွယ်ထားပေမဲ့မြန်မာစစ်တပ်နဲ့တိုက်ရိုက်ပတ်သက်နေတယ်ဆိုတာကိုတွေ့ရှိခဲ့ကြောင်း Facebook ရဲ့ Cyber လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်လုံကြုံရေးအရာအမည်မဖော်လိုတဲ့လူ၅ဦးကနေ The New York Times သတင်းစာကြီးကိုပြောပြချက်အရဆိုလို့ရှိရင်မြန်မာစစ်တပ်အရာရှိပေါင်းယာနဲ့ချီပြီးတော့ Facebook အကောင့်နာမည်ပေါင်းများစွာကိုသူတို့လှည့်လည်အသုံးပြုပြီးနာမည်ကြီးအမှုပညာရှင်တွေ model တွေစတဲ့နာမည်ကျော်ကြားတဲ့ပုံကိုယ်တွေရဲ့ Facebook စာမျက်နှာတွေရဲ့အောက်မှာကြီးစုချိန်အများဆုံးအချိန်နဲ့ကိုက်ပြီးတော့အများပြည်သူသွေးဆူအောင်လှုံ့ဆော်တဲ့အမှတ်ချက်ပေးရေးသားချက်တွေသတင်းအချက်အလက်တွေကိုဖန်တီးရေးသားခဲ့တာတွေ့ရကြောင်း The New York Times သတင်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးခွဲခြားဆန့်ကျင်မှုတွေဖန်တီးဖို့စစ်တပ်ကနေ Facebook ကိုလွန်ခဲ့တဲ့နှစ်ပေါင်းအတန်ကြာကလေးကအသုံးချခဲ့တာဖြစ်တယ်လို့လည်း The New York Times သတင်းစာမှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့မြန်မာ Facebook ကိုစဲစုနှစ်ကြာအသုံးပြုခဲ့ပြီးအမုန်းစကားဖြန့်ချီမှုတွေကိုစောင့်ကြည့်နေတဲ့အမည်မဖော်လူသူတဦးကလည်းအခုလိုပြောပါတယ
်ဒီဘာသာရေးလူမျိုးရေးအထူးခရုံးနေဖြစ်ခဲ့ရတယ်ကလည်းဒီ Facebook ကအဓိကအချက်လို့ပြောလို့ရတာပေါ့ ပါရှိလို့လဲဆိုတော့ဟိုဖေးဆိုရဲ့သူ့ရဲ့ပေါ်လစီမှာကဗာပြောထားလဲဆိုတော့ဒီဖေးအကောင့်တွေကိုသူကဖေးဆိုရဲ့ဟိုမော်ကွန်မြူနတီစတန်ဒတ်ရာသူကဖေးရှားတယ်လို့ပြောပေမဲ့ကျွန်တော်နိုင်ငံမှာအခုချိန်ဒီဖေးအကောင့်တွေကတိတ်နဲ့တန်းနဲ့ချီပြီးရှိနေရတယ်အခုချိန်ဒီဖေးဆိုကိုယ်နိုင်ငံမှာဖေးရှားလို့ဆိုတော့ဒါလဲဒါဖေးဆိုရဲ့အားနည်းချက်ပေါ့နော်ဒီစစ်တပ်ကိုထောက်ခံတဲ့လ
ြီးမေအောင်လှိုင်အပါအဝင်မြန်မာစစ်ဖက်အရာရှိတွေဖြစ်တယ်ဆိုတာကုလသမဂ္ဂဘက်ကအထောက်ထားတွေ့ရှိခဲ့တဲ့အတွက်သူတို့ရဲ့ Facebook အကောင့်တွေကိုပြီးတိုင်ပိတ်လိုက်ကြောင်းကုမ္ပဏီတာဝန်ရှိသူတွေကဩဂုတ်လနောက်ဆုံးဘက်ကကြေညာခဲ့တာပါအခုလိုထင်ရှားတဲ့အရေးယူမှုမျိုးအပါအဝင်နောက်ထပ် Facebook မှာအမုန်းစကားဝါဒဖြန့်ချီမှုတွေမလုပ်နိုင်အောင်ကုမ္ပဏီအနေနဲ့စ조사ဆောင်ရွက်နေကြောင်းအကြီးအကဲတဦးဖြစ်တဲ့ Nathaniel Glitcher ကပြောပါတယ်နေပြည်တော်မှာမြန်မာစစ်တပ်ရဲ့အင်တာနက် website နဲ့ပတ်သက်တဲ့စခန်းနေရာတစ်ခုရှိနေပြီးအဲ့ဒီနေရာမှာလုံခြုံရေးအရာတင်းတင်းကြပ်ကြပ်ရှိနေကြောင်း The New York Times သတင်းစာမှာဖော်ပြထားပါတယ်။ဒါ့အပြင်အင်တာနက်လူမှုကွန်ရက်တွေအပေါ်မှာဝါဒဖြန့်ချီလုပ်ငန်းတွေအတွက်စစ်တပ်ကကုန်ကြစရိတ်အများအပြားကိုသုံးစွဲတဲ့အပြင်လူပေါင်း900ထက်မနည်းအသုံးပြုတယ်လို့လည်းသိရကြောင်း The New York Times သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာ9သိန်းလောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မောင်းထုတ်ခဲ့တယ်ဆိုတော့မြန်မာစစ်တပ်ရဲ့ဆိုးရွားပြင်းထန်လာတဲ့နေမြေရှင်းလင်းစစ်ဆင်ရေးကိုအများပြည်သူထောက်ခံအောင်စစ်တပ်ကနေ Facebook အသုံးချပြီးဝါဒဖြန့်ချီခဲ့တယ်လို့ဘာသာခြားတွေပေါ်အမုန်းစကားပြန့်ပွားအောင်လဲမှန်မှန်သတင်းတွေဖြန့်ချီခဲ့ကြောင်းကုလသမဂ္ဂအစိုးရခန်းစာတွေမှာဖော်ပြထားပါတယ်ရှင်
နေပြည်တော်မှာမနေ့တုန်းကကျင်းပခဲ့တဲ့ငင်းချမ်းရေးထိပ်သီးဆွေးနွေးပွဲမှာအဓိကအချက်၅ချက်ကိုဆွေးနွေးခဲ့ပြီးအဲ့ဒီအချက်၅ချက်လုံးသဘောတူညီချက်ရခဲ့တယ်လို့ပါဝင်တယောက်ခဲ့တဲ့သူတွေကပြောပါတယ်။ကျန်နေတဲ့၂ချက်ကိုမနေ့ဒီနေ့မှဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပြီးတော့အဲ့ဒီဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့အကြောင်းသုံးသပ်ကြပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောဆက်ပြောပါလိမ့်မယ်။
အစိုးရတပ်မတော်နဲ့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကထိပ်သီးခေါင်းဆောင်တွေအစည်းအဝေးကိုနေပြည်တော်ကရွှေစန်းအိမ်ဟိုတယ်မှာကျင်းပခဲ့တာပါဒီအစည်းအဝေးမှာဆွေးနွေးမဲ့အချက်9ချက်ရှိခဲ့ပြီးအချက်5ချက်ကိုဆွေးနွေးရမှာအချက်အလုံးသဘောတူညီချက်ရခဲ့ကြောင်းကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ပိုမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
ဆွေးနွေးကြရတော့ကဏ္ဍကတော့9ရက်ရှိတယ်9ရက်မှာဟို9ရက်ကဆွေးနွေးပြီးတယ်ပေါ့လေဒီလိုပြောကြည့်ရအဲဒီဆွေးနွေး9ရက်မှာ2018နဲ့2019မှာညီလာခံတုံးကြီးကျင်းပပြီးတော့ဒီမိုစီနဲ့ဖဲရယ်ဆိုင်ရာအခြေခံမှုတွေရရှိအောင်ဆောင်ရွက်တဲ့ကိစ္စပေါ့နောက်တစ်ခုကပါလဲဆိုရင်လက်ရှိနိုင်ငံရေးဆွေးနွေးပွဲပုံစံပေါ့ကိုပုံမှုရှင်းလင်းတဲ့ကူအောင်ဆောင်ရွက်ရေးနောက်တစ်ခုကပါလဲဆိုဒီနိုင်ငံရေးဆွေးနွေးမှုတွင်ဒီအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာသဘောတူချက်ရရှိပြီးတော့အောက်ကိုဖြတ်ပေးတဲ့ပုံစံ top down ပုံစံအကောင့်တွေပေါ်ကိုရေးချပါမယ်။ဒီ NCA မထွက်ပြီးတဲ့ကဏ္ဍလက်နက်ကိုင်အခွင့်အရေးကြီးအားလုံးပေါင်းလာအောင်ပူးပေါင်းဆောင်ရွက်ဒီကိစ္စအကျဉ်းသားရေးဆွေးနွေးခိုင်မာမှုပူးကိစ္စလာလာလေးရတာပေါ့
2018နဲ့2019မှာညီလာခံ3ချိန်ကျင်းပရေးခေါင်းစဉ်အောင်မှာလာမယ့်27ရာစုပင်လုံးစတုထအစည်းအဝေးမှာဖက်ဒရယ်မူချမှတ်ဖို့ပြင်စမအစည်းအဝေးမှာဒီမိုကရေစီဆိုင်ရာအခြေခံမူတွေကိုညှိနှိုင်းဖို့နဲ့စက်တမအချိန်မှာဖက်ဒရယ်နဲ့ဒီမိုကရေစီဆိုင်ရာကျန်ရှိမူတွေကိုဆက်လက်ညှိနှိုင်းဆောင်ရွက်ဖို့သဘောတူညီပြီးဒီလိုဆွေးနွေးနေချိန်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီချက်ရရှိဖို့လိုအပ်နေတဲ့ခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတစ်ခုတည်းသောတက်မတော်ဖွဲ့စည်းဖို့မူချမှတ်နိုင်ဖို့ကိစ္စနဲ့အထူးထွေကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်။အစည်းအဝေးအဖွဲ့မိန်ခွန်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိန်ခွန်းပါခွဲမထွက်ရေးကိစ္စအပေါ် EAO ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအကျေလည်းညှိနှိုင်းလိုတဲ့သဘောရှိကြောင်းစခိုင်းပြည်လွတ်မြောက်ရေးပါတီငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုတိယခေါင်းဆောင်ဒေါ်စောမြတ်ရာစာလင်းကပြောဆိုပါတယ်
။ဟိုတိုင်းမတော်ဘက်ကသွင်းရင်ချက်ကတော့ခွဲမထွက်ရေးဆိုတဲ့စကားလုံးကိုမပါဘူးဆိုလို့ရှိရင်ပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိစ္စတွေနဲ့ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာပေးရဖို့အတွက်ကိုသွင်းရင်တဲ့လက္ခဏာတွေရှိပါတယ်။အဲ့ဒါကြောင့်တိုင်းမတော်ရဲ့ရည်တည်ချက်ကိုပြက်ပြက်သားသားပြောတဲ့သဘောမျိုးဖြစ်ပါတယ်။တပည့်ကတိုင်းရင်းသားတွေပဲကကြားလို့ရှိရင်လည်းဒုတန်ဝင်အရေးသုံးပါးကိုလည်းလက်ခံထားပြီးလောကဘာလာတရားတွေကိုလည်းလက်ခံထားပြီးတော့ရှိရင်ဖက်ဒရယ်အခြေခံနဲ့ကျမတို့ရှေ့ကိုသွားမယ်အနေအထားတွေကိုလည်းအလုံးကိုပြောပြီးတန်းတူရင်းကိစ္စတွေကိုလည်းပြောထားနိုင်ပြီဆိုတဲ့အခါကျတော့ di kwe chwa ye so de saka kwe ma chwa ye so de saka ga lo the ne sia ma lo ro bu so de a mi de ga i yo ba ma shi ba de da go i yo ba ga te sha nyin shin de tabo shi ba de
da yin da khong saung nwe ga tam ro ka go yi u si chok ko swi nwe pwe ma a sa song pa win zi lo be me pa win nai na ma shi chaung de naw yet twi ma pa win me lo myo lin chaung byo ba de အစည်းအဝေးနေကင်းပိုင်းမှာတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်လဲစီဝေးကိုပါဝင်တယောက်တာရှိခဲ့ပါဘူးဒါပေမဲ့ RCSS ရဲ့ကိုယ်စားလှယ်ဆက်လက်တယောက်ခဲ့ပြီးရေဘူးရအဖြစ်ဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းသုံးသပ်ကြပါတယ
်ထိုင်းနိုင်ငံမြို့တော်ဘန်ကောက်မြို့အနီးမှာရှိတဲ့မဟာချိုင်းဒေသမှာမြန်မာလူသမားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးတဲ့ရုံးကိုလာပြီးတော့မှဖွင့်လှစ်တော့မယ်လို့မြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမှဆက်ပြီးတော့ရှင်းပြပါလိမ့်မယ်
။ထိုင်းနဲ့မြန်မာအလို့သမားဝန်ကြီးဌာနတွေကပြီးခဲ့တဲ့လကဆွေးနွေးပွဲလုပ်ပြီးမှတော့နိုင်ငံကူးလက်မှတ်ထုတ်ပေးမဲ့ရုံးကိုဖွင့်လှစ်ဖို့အတွက်သဘောတူခဲ့ကြတာပါ။မြန်မာအလို့သမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပျောက်ဆုံးတာတွေပျက်စီးတာတွေဖြစ်မဲ့ဆိုရင်နေဇက်တွေဆင်းပြီးသွားပြီးလောက်တာဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှာလနဲ့ချီပြီးစောက်ရမလို့ပဲအလျင်မြန်လှုပ်ဆောင်နိုင်အောင်စမောစခွန်ခရိုင်မဟာချိုင်းဒေသမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့နေရာတစ်ခုဖွင့်လှစ်ဖို့အတွက်သဘောတူညီမှုတွေရခဲ့တဲ့အကြောင်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ကျွန်တော်တန်းနေစီကနေမှာရှေ့ပြောင်းလို့သမားတွေကပတ်စပို့ပြောလို့ရှိရင်ကျွန်တော်ကနံပါတ်၁ထိုင်းနိုင်ငံမြန်မာတိုင်းရောမှာသွားလျှောက်ရယ်လျှောက်တဲ့ခါမှာ3လနဲ့4လရှိကြတယ်အကြိမ်အမှမဆောင်နိုင်တဲ့ခါဆိုရင်ဒီမှာလူမျိုးတွေအတွက်ကိုမြန်မာအစိုးရနဲ့ပြီးခဲ့တဲ့2018ခုနှစ်စီစဉ်ပေးထားတဲ့ဒီဘော်ဒါတွေမှာနေဇက်တွေမှာ3000ဖွင့်ထားပြီးတယ်မြဝတီရယ်ကော့တောင်းရယ်ကျွန်တော်ထားစစ်လိုက်ရယ်အဲ့ဒီဓာတ်တွေသွားဖို့ဆိုလဲကျွန်တော်သွားရည်လာရေးတဲ့အကုန်ကြတဲ့အချိန်ကိုပေးရတဲ့ကြောင့်အခုအချိန်မှာဆိုတော့ဒီနိုင်ငံအစိုးရနေမှာစမောစာကမှဒီလိုလာဖုံးပေးမလို့ပြောတဲ့အတွက်ကြောင့်အဲ့ဒါလေးကိုစိတ်ဝင်စားရှိနေတယ်အဓိကကြီးရက်ကပါဝင်လဲတော့ကြောက်ဆုံးပစ္စည်းတွေထုတ်ပြီးဖို့ဖြစ်ပါတယ်ခင်ဗျ။အဲမြန်မာနိုင်ငံအလို့သမားဥက္ကဋ္ဌဌာနဒါရိုက်ဆီစဉ်တာခင်ဗျ
။ထိုင်းရောက်ရှေ့ပြောင်းအလို့သမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပြန်လုပ်တဲ့အခါမှာအလို့ကခွင့်မရတာတွေနေဆက်ကိုဆင်းပြီးလုပ်ဖို့အတွက်ငွေကြေးနဲ့အချိန်အခက်ခဲတွေရှိနေတာပါ။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအလို့သမားသုံးသန်းတဲ့မင်းလာရောက်လုလုကိုင်းနေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့တသန်းတသိန်းကျော်ပဲရှိပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့တုန်းကဝင်ရောက်တိုက်ခတ်ခဲ့တဲ့Hurricane Michael မုန်တိုင်းကြောင့်အဲ့ဒီဒေသမှာရှိနေတဲ့မြန်မာနယ်ဘွားတွေရဲ့အိမ်တွေနဲ့အသက်ဝန်းဝန်းကျင်လုပ်ငန်းတွေပါပျက်စီးဆုံးရှုံးခဲ့ရတယ်လို့မုန်တိုင်းတန်သင့်ခံခဲ့ရတဲ့သူတွေကပြောပါတယ်အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ19ဦးရှိသွားပြီလို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်မုန်တိုင်းတန်ခံခဲ့ရသူတွေလက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပြန်လည်ထူထောင်ရေးလှုပ်ဆောင်မှုအခြေအနေတွေကိုသိအောင်အဲ့ဒီမှာရှိတဲ့ဒီမြန်မာမိသားစုတွေကိုကိုယ်စားဝန်ထမ်းကဆက်သွယ်ပြီးတော့တင်ပြထားပါတယ်
တနအီကိုလေတိုင်နှုန်း155မိုင်နဲ့ဖလော်ရီဒါပြည်နယ်ကမ်းရိုးတန်းဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမိုက်ကယ်ဟာပြည်နယ်သမိုင်းမှာအဆိုးဝါးဆုံးမုန်တိုင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာနှစ်ပေါင်း90အတွင်းအဆိုးဝါးဆုံးမုန်တိုင်းလည်းဖြစ်ပါတယ်မုန်တိုင်းနဲ့အဆိုးဝါးဆုံးခံခဲ့ရတဲ့ဖလော်ရီဒါကမ်းရိုးတန်းဒေသတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့ဇနီးဖြစ်သူမယ်လနီယာထရမ့်တို့တွားရောက်ကြည့်ရှုခဲ့ပြီးတန့်ရှင်းရေးလုပ်ငန်းတွေအတွက်ကုန်ကျစရိတ်အားလုံးကိုဗဟိုအစိုးရကတာဝန်ယူမယ်အကြောင်းပြောကြားလိုက်ပြီးတော့တဘာဝဘေးအရေးပေါ်အကူအညီထောက်ပံ့ပေးဖို့လွတ်တော်ထံတင်ပြသွားမယ်လို့ဖလော်ရီဒါပြည်နယ်ကပြန်လည်မထောက်ခါခင်ပြောကြားခဲ့ပါတယ်။အဖူဟာမုန်တိုင်းဒဏ်ရိုက်ဝင်ရောက်တိုက်ခတ်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်အတွင်းမြို့နှမြို့တွေကတမြို့ဖြစ်တဲ့ပနားမစီးတီးမြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသားဆူရှိဆိုင်ပိုင်ရှင်တဦးပါ။သူကသူတို့မြို့ကိုမုန်တိုင်းဒဏ်ရိုက်ဝင်ရောက်တိုက်ခတ်မဲ့အကြောင်းသက်ဆိုင်ရာကသတိပေးချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဘေးကင်းရာကိုရှောင်တင်းခဲ့ပြီးနောက်နေ့မုံတိုင်းမရှိတော့တဲ့အချိန်မှာနေရက်ကိုပြန်လာပြီးကြုံတွေ့ရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ
်။ခွင်းတော့ပေးတယ်ဒါပေမဲ့မနေ့ဝင်လာရတယ်ဝင်လာရဆိုတာကျွန်တော်ကဟာမိုးမချုပ်ခင်လည်းရောက်လာတော့ဝင်လို့ရတယ်ဒါပေမဲ့မိုးချုပ်ပြီးတော့ဝင်လို့မရတော့ဘူး။ပြီးတော့တမျိုးလုံးဓာတ်ဘယ်လိုဓာတ်တိုင်တွေကအကုန်လဲကျတယ်။ဒါမှတုံးစားလို့မရတော့ခုချိန်ကြီးဓာတ်တိုင်တော့မထူနိုင်ဘူးတချို့နေရှင
်။အခုအိမ်မှာရောမိတွေပါတယ်ရပြီလား
။အဲ့တော့ဘာမှရောရေးနေမရှိမိနေမရှိဘူးလေ။ကျွန်တော်တော့ဟိုမှာတင်ရဆဲအိမ်မှာခဏတော့ခုံနေရတယ်
အခုအဖူတို့အိမ်လည်းပြန်ဝင်လို့မရသေးဘူးလားအဖူတို့အိမ်ဘယ်လောက်ထိပြည့်စည်သွားလဲ
ကျွန်တော်အိမ်ကဝင်ကျွန်တော်အိမ်ကဝင်လို့ရတယ်ဒါပေမဲ့ဘာမှသုံးစားလို့မရတော့ဘူးကျွန်တော်အိတ်တဲ့အိတ်သူရဲ့ကျွန်တော်ရဲ့အိတ်တဲ့ master bedroom တစ်ခုလုံးကဟိုအပေါ်ကခေါင်းမိုးပြိုကျထားတာဘာမှလုံးစားလို့မရတော့ခြံသုံးလို့မရတော့
insurance bari yo shi da apu lo belo pyan pi lo ti sao ja ma le ho pyan na sin na ri kaisa ri yo
belo shi yo lo shi ya ko da mae twa lo ho che chin no be lo pe nai le ho na ma da mae lo lo se tu lo jaw lo ba le ho ti yo nga pi mi lo jaw le aku jaw le a sao ni tu lo phone kho la ma sao ni aku chain ti belo ja ma belo phet mae so ra ma ti de tamo tamyo lo wa kwa ti mwa ni la lo ba ma ho ku ri ba le ma ho ti ya ma la ja lo ja le ma ti ma shi ga myan ma le a lo wa ra so ra jaw lo sushi လုပ်တယ်လောက်ကြတယ်တဲ့ sushi ဆိုင်နေယူထားကြတော့တို့အားလုံးကလည်းဆိုင်တွေပါတော့ခဏရက်နာရတော့ပေါ့အနည်းဆုံးနှစ်ပတ်သုံးပတ်လာနေချင်ဖြစ်နေဖြစ်သွားနိုင်တယ်အဲ့လိုပေါ့ပြီးတော့အဲအစောကကျော်အဲဟာတွေကအဲ frozen တွေပါတယ်အဲ့တော့ဟို PC တွေပါတယ်ရည်ကြီးတက်တာတွေဟာတော့အကုန်ပြတ်ပေါ့အ
ဲ့တော့အဖူဟိုဗမာပြည်မှာဘလောက်ကြာကြာဘလို့အခက်ခဲတွေကြုံခဲ့ဘူးလဲတော့အကိုလည်းမသိဘူးပေါ့နော်ဆိုတော့အခုအဖူဖြတ်တန်းရတဲ့အတွေ့အကြုံအရာဒါပထမဆုံးလားမြန်မာပြည်မှာကြုံခဲ့ရတဲ့အခက်အခဲတွေနဲ့နှိုင်းယှဉ်ရင်အစိုးရရဲ့ကင်တွယ်ပုံဘယ်လိုနှိုင်းယှဉ်ကြည့်လို့ရမလဲအဖုအတွေ့အကြုံအရ
ာအရကွာတော့အရကွာလေကွာလေဆိုတော့ဒီပုံစံနဲ့ခုမြန်မာပြည်မှာလာဖြစ်ရင်ကျွန်တော်တည်ပြီလေဘာလို့ဆိုတော့ကျွန်တော်ဘာဘလို့ဘာဖြစ်လို့လဲဆိုတော့အခုဖြစ်တာကျွန်တော်ခေါင်းမိုးတွေပါပွင့်ထွက်သွားတာကျွန်တော်အိယာတဲတဲလေကျွန်တော်အိယာအိနေတဲ့အိယာတဲတဲမှာကျွန်တော်မြန်မာပြည်မှာဆိုရင်သူကအတိအကျပြောပြချင်မှပြောပြမှာပေါ့တီးချင်မှလည်းတီးရမယ်ဟုတ်တယ်မလားဒီမှာတော့သူကအဲ့လိုမဖြစ်ခင်ကတည်းကသုံးလေးရဲ့ပြင်ကလေးကပြေးဖို့ပြောထားတော့ကိုကပြေးလိုက်တော့ကံကောင်းတော့
တော့ပြောမှဆိုတမျိုးလုံးတော့ကြီမွသွားတာပဲဆိုသိလားလုံးဝကြီမွသွားတယ်အိမ်ကအစကုန်ကျက်စီးသွားတယ်ဒါပေမဲ့အဲ့လောက်ရစ်ခက်ခက်မရှိပါဘူးကိုတကယ်အစတောက်လို့ရဆိုရင်အစတောက်ကဟိုမှာသွားယူလို့ရတယ်အဲ့လိုမျိုးပါကျွန်တော်က6ချမ်းနဲ့ရှိသေးတော့ဘာဖြစ်ကိုယူမရတကယ်စားပါလို့ဆိုပြီးသွားမယူတာလည်းပါတယ
်ကိုနော်ဆန်းဟာပနမစီတီမြို့နယ်နှစ်မိုင်လောက်တာဝေးတဲ့ပနမစီတီဘီချ်လို့ခေါ်တဲ့မြစ်ကျိုးအင်းမှာနေထိုင်တဲ့ကချင်တိုင်းသားတဦးပါကိုနော်ဆန်းနဲ့သူ့မိသားစုဟာလည်းမုံတိုင်းမုံဝင်ခင်ကဘေးကင်းရာကိုတိမ်းချောင်ခဲ့ပြီးမုံတိုင်းထွက်သွားပြီးသူတို့အိမ်ကိုပြန်ရောက်တဲ့အချိန်ကြုံတွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ရောက်တော့ကျွန်တော်တို့ဘက်မှာကျတော့အလောက်မထိလိုက်ဘူးဆိုတော့ကျွန်တော်တို့ကဟိုခေါင်းမိုးတွေတော့ပဲဆံပြီးမှဇာနေဥစ္စာဆိုပါလမ်းမှာကျတော့တို့နေတဲ့လမ်းညီမှာကျတော့စစ်ပင်တွေကုန်ကျိုးတော့ဝင်လို့မရဘူးအဲအမျိုးဖြစ်သွားတယ်ဖြစ်ပေမဲ့သူတို့ကဟိုဒီ government ရဲ့သူတို့ရဲ့ process ကတော့အားမြန်တယ်သူတို့ရောက်တဲ့ဥစ္စာကတောက်ကြာလေးညရောက်လာတယ်ကျွန်တော်တို့တော့စနေနေ့လောက်ကနေသူတို့ဒီမှာတော့သူတို့အုံရှင်းနေကြတယ်ကြာသူတို့စနေနေ့မှာတော့သူတို့ကအကုန်လုံးကိုသူတို့ကဟိုစိတ်တွေအကုန်ဖြတ်နေကြဖြတ်တော်တော်များအောင်လုပ်ကြတယ်ခွန်ကြီးအဲ့ဒီဘိုင်းနေလုပ်ကြတယ်အဲ့ဒါလမ်းတွေကကျွန်တော်တို့ Panama City Beach ကအဲ့လောက်ကြီးမရှိဘူးတကယ် Panama City ကတော့တော်တော်လေးကိုမြုပ်ပြသွားလို့ဖြစ်တယ
်ကိုနော်ဆန်းနဲ့အဖူရုံတို့ဟာတခြားမုန်တိုင်းနံခံခဲ့ကြရတဲ့ထောင်ထဲချီတဲ့ဒေသခံတွေနေတူပျက်စီးဆုံးရှုံးမှုတွေအတွက်အခုအချိန်မှာရော်ကြီးပြန်ရအောင်အာမခံကုမ္ပဏီကိုဆက်သွယ်ဆောင်ရွက်နေကြကြောင်းပြောပါတယ်တနင်္လာနေ့အထိအမေရိကန်အစိုးရကတရားဝင်ထုတ်ပြန်ထားတဲ့စီးရင်စရာတွေအရဒီမုန်တိုင်းကြောင့်သေဆုံးသူ19ဦးအထိရှိသွားပြီလို့ဆိုပါတယ်မုန်တိုင်းသင့်ဒေသတွေကအဆောက်အုံပြတ်တင်နဲ့လက်ကျနေတဲ့သစ်ပင်တွေကိုအခုအချိန်မှာလိုက်လံရှင်းလင်းနေဆဲဖြစ်တာကြောင့်သေဆုံးသူအရေအတွက်ဟာလက်ရှိတဲ့ထပ်တိုးလာနိုင်ခြင်းရှိကြောင်းဖီမားလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနတာဝန်ရှိသူတွေကပြောပါတယ်ပျက်စီးဆုံးရှုံးမှုတန်ဖိုးကတော့အခုချိန်မှာသိနိုင်မှုမလွယ်သေးသလိုပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ဘလောက်ကုန်ကြမယ်ဆိုတာကိုပြောဖို့စိုးသေးတဲ့အကြောင်းလဲဖီမားအကြီးအကဲဘရော့ခ်လောင်းကပြောပါတယ်ခင်ဗျာ
အဲ့ဒါကတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဝင်တိုက်ခဲ့တဲ့ဟာရီကိန်းမိုက်ကယ်ကြောင့်ခံခဲ့ရတဲ့အခြေအနေတွေကိုမြန်မာမိသားစုဝင်တချို့ကပြန်ရှင်းပြတာကိုဇော်ဝေလိုင်းတင်ပြခဲ့တာပါ VOA American တိုင်းရဲ့အင်္ဂါနေ့မနေ့ပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြခင်မှာလည်းအပတ်စဉ်စီးပွားရေးကဏ္ဍနဲ့တူတက်ဆောင်တဲ့ American တခွင်စီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2018ခုနှစ်အောက်တိုဘာလ16ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 40 48အပြင် line lambda meter 190 kHz 1595တို့ကနေပြီးတော့လဲတိုးချဲ့ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာဆိုရင်
ကျွန်တော်လောလောဆယ်အနိကဆုံး9နှစ်ကြီးလုံငန်းဥစားပေးတယ်နော်ဒုတိယကတော့ Twin Dot PC ပါလေကျွန်တော်တို့မှာကြောက်တံပရမီယာလေအဲ့ဒါတွေကဂျူထွက်နေတယ်လို့လည်းကျွန်တော
်အဲ့ဒါကတော့မဲကောင်ဒေတာ9နိုင်ငံအတွင်းမြမစီးပွားရေးကဘယ်လိုအခြေအနေမှာရှိနေပြီးတော့တိုးတက်အောင်ဘယ်လိုကြမလဲဆိုတဲ့အကြောင်းပြောဆိုချက်တွေကိုစီးပွားရေးကဏ္ဍမှာခဏလေးကြာရင်အပြည့်အစုံကြားမှာပါနောက်တစ်ခါသုတဆောင်လင်အမေရိကန်တခွင်းအမေရိကန်အီဒီယန်သုံးနှုန်းနဲ့ကမ္ဘာသတင်းလောကကမြန်မာအကြောင်းဆရာတွေလင်နာဆရာမရှိပါလေအဲ့ဒါတွေမလာခင်တော့အခုလောလောဆယ်အိန်းနီချင်းဗီယက်နမ်နိုင်ငံကသတင်းတပုတ်ကိုကြားမှာပါကမ္ဘာရေနံဈေးနှုန်းတက်လာတာကြောင့်ဗီယက်နမ်ရဲ့အချိန်ဟုန်နဲ့တိုးတက်နေတဲ့စီးပွားရေးကိုပို့ပြီးတော့အားဖြည့်ပေးနိုင်မဲ့ဝင်ငွေတွေရလာဖို့အခြေအနေတွေရှိနေပါတယ်ဒီနှစ်ပထမ6လပိုင်းမှာရေနံရောင်းလို့ရတဲ့ဝင်ငွေက42.5%လုံးတိုးဖို့ရှိနေတာပါဒီအကြောင်းတိုက်ပေမျိုးကနေပြီးတော့ VOA သတင်းတော့ Rough Jennings ပြောပြထားတဲ့သတင်းကိုဒေါ်လာသန်းကပြောပြပါလိမ့်မယ
်ရှီလီပိုင်းဒေသရှိနိုင်ငံတွေလိုရေနံအထွက်ကျွယ်ဝတဲ့အဓိကနိုင်ငံမဟုတ်ပေမဲ့လောင်စာဆွေးရင်ထုတ်လုပ်မှာဗီယက်နမ်ရဲ့ပို့ကုန်တွေနဲ့ပြင်စမအများဆုံးလိုက်ပါတယ်ပက်ထရိုဗီယက်နမ်လို့ခေါ်တဲ့ဗီယက်နမ်နိုင်ငံပိုင်းဒီလုပ်ငန်းကနေရောင်းရငွေနှစ်စဉ်ဒေါ်လာ 3.1 ဘီလီယံရတာဖြစ်ပါတယ်ဗီယက်နမ်ရဲ့လောင်စာဆွမ်းအင်အများစုဟာအရှေ့နဲ့တောင်ပိုင်းကမ်းလွန်ပင်လယ်ရေပြင်အောက်မှာရှိပါတယ်။မနစ်ကရေနံစိမ်းတပိပါဖြတ်မြအမေရိကန်ဒေါ်လာ60ဈေးနှုန်းရှိခဲ့ရာကဒီနှစ်တပိပါ65ဒေါ်လာဆက်ရှိနေမယ်ဆိုရင်ဗီယက်နမ်ဖလွတ်တော်ကသတ်မှတ်ထားတဲ့စီးပွားရေးတိုးတက်မှုနှုန်း 6.9 ထက်တိုးလာဖို့တည်ကြတယ်လို့ဗီယက်နမ်ကွန်မြူနတီပါတီဝက်ဘ်ဆိုက်မှာပြီးခဲ့တဲ့သတင်းပတ်ကဖော်ပြထားပါတယ်။ Ralph Mathias ဟာဟိုချီမင်းစီတီရှိမဲခေါင်သူတေသနအကြံပေးကော်မတီ Infocus ကိုမတည်သူဖြစ်ပါတယ
်ဗီယက်နမ်ဟာသဘာဝတန်ခွေတော်တော်များများရှိပြီးတော့ရေနံလည်းရှိပါတယ်အဲဒါကြောင့်သဘာဝတန်ခွေနဲ့ရေနံဈေးနှုန်းတွေတက်မယ်ဆိုရင်ဗီယက်နမ်စီးပွားရေးအတွက်တကယ်ပဲအကျိုးရှိစေမှာပါဗီယက်နမ်ဟာကော်ဖီနဲ့ဆန်စပါးသာမကဘဲနောက်ထပ်ပို့ကုန်ကနေဝင်ငွေတွေတိုးလာမှာဖြစ်ပါတယ
်ရေနံဈေးတင်ပို့မှုကနေနိုင်ငံကရရှိတဲ့စုပေါင်းဝင်ငွေဟာ2018ပထမ6လပိုင်းမှာဒေါ်လာ 3.13 ဘီလီယံရှိတယ်လို့ဗီယက်နမ်ဘန်ဒါယီဝန်ကြီးဌာနကခန့်မှန်းထားပြီးဒါဟာပြီးခဲ့တဲ့နှစ်ဒီချိန်တုန်းကဝင်ငွေထက်42.5%နှုန်းပိုများတာဖြစ်ပါတယ်။ကမ္ဘာတစ်ဖက်မှာရေနံရောင်းချမှုကနေရတဲ့ဝင်ငွေတိုးလာတာနဲ့အညီဗီယက်နမ်ရဲ့ဝင်ငွေလည်းလိုက်တိုးခဲ့တာဖြစ်ပါတယ်။ဒီနှစ်အတွင်းရေနံဈေးနှုန်းဟာတပိပါ83ဒေါ်လာကနေနောက်နှစ်84ဒေါ်လာအထိတိုးနိုင်တယ်လို့အမေရိကန်စွန့်ရင်အချက်လက်ထုတ်ပြန်ရေးဌာနကခန့်မှန်းပါတယ်။အီရန်ပေါ်အမေရိကန်ကချက်မှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်ရေနံရောင်းလိုအားလျော့ခဲ့တဲ့အတွက်ကြောင့်အခုလိုဈေးနှုန်းတက်လာတာဖြစ်ပါတယ်။ Baker & McKenzie ဥပဒေကော်မတီမှတွဲဖက်လုပ်ငန်းရှင် Frederick Burke ကတော့ဒါဟာဗီယက်နမ်အတွက်သတင်းကောင်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။
For the government and their state-owned enterprise PetroVietnam, it's definitely
Vietnam အစိုးရနဲ့နိုင်ငံပိုင် PetroVietnam အတွက်ကတော့ဒါဟာတကယ်သတင်းကောင်းပါပဲ။သူတို့ရဲ့နိုင်ငံတော် budget မှာအရင်ကအတော်လေးအကျတဲဖြစ်ခဲ့တာပ
ါ။ Vietnam ဟာ Australia, တရုတ်, Japan, Malaysia, Singapore နဲ့ထိုင်းနိုင်ငံတွေကိုရေနံတင်ပို့ရောင်းချတာဖြစ်ပါတယ်။ရေနံရောင်းချရငွေဟာဒေါ်လာ224ဘီလီယံရှိပြီး2012ကစလို့နှစ်စဉ်600ခန့်နှုန်းတိုးခဲ့တာဖြစ်ပါတယ်။ဒီနှစ်ဗီယက်နမ်မှာရေနံစိမ်းတန်ချိန် 17.23 သန်းတန်ချိန်ရောင်းချခဲ့ပြီးဖြစ်တယ်လို့ဗီယက်နမ်ကွန်မြူနတီပါတီကကြေညာပါတယ်ခုလိုရေနံကရရှိတဲ့ဝင်ငွေတွေကိုလူတုအများသုံးအခြေခံရန်တရားအဆောက်အုံတွေတဲ့ပို့သုံးဖို့ရှိပါတယ်တယူပို့ဆောင်ရေးရန်တရားအဆောက်အုံဆောက်လုပ်ခြင်းအဖြစ်ထုတ်လုပ်သူတွေဟာစစ်ရုံတွေကနေပြပဈေးကွက်စီကိုကုန်စည်တွေကိုမြန်မြန်တင်ပို့နိုင်မှာဖြစ်တယ်လို့ဗီယက်နမ်အစိုးရကပြောပါတယ်ပင်လယ်ရေချောင်းကတဆင့်တင်ပို့မှုဟာလေပိုလွယ်ကူလာတဲ့အတွက်ကြောင့်ဒေသတွင်းမှာတရုတ်နိုင်ငံနဲ့ရှင်နိုင်မဲ့အပြင်ရှေ့တောင်အာရှမှာလည်းနိုင်ငံခြားယင်းဤမြို့နာမှုရရှိဖို့ဆွဲဆောင်နိုင်အားရှိမှာဖြစ်ပါတယ်။ ဗီယက်နမ်ဆိုရဟာအခုဆိုဝေပြေလက်မကြီးတွေကိုဖောက်လုပ်ပြီး95တန်းသောပြည်သူတွေတုံ့ဖို့ချေလက်ဒေသမှာလမ်းပန်းဆက်သွယ်ရေးတွေကိုတိုးချဲ့ဆောက်လုပ်နေပြီဖြစ်ကြောင်းနှင့်နိုင်ငံပိုင်လုပ်ငန်းတွေကနေရေနံထုတ်ဆက်ယုံတွေကိုထပ်ဆောက်ဖို့ရှိတဲ့အကြောင်းလဲဗီယက်နမ်အစိုးရကပြောပါတယ်ရှင်
။ဒေါ်လာလာတန်းဗီယက်နမ်နိုင်ငံကစီးပွားရေးအခြေအနေအကြောင်းတင်ပြခဲ့တာပါအခုနိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြည့်ကျွန်တော်နဲ့မတ်အင်ဂျင်တိုင်းတင်ပြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နက်ထဲကစိတ်မော်တင်ကျွန်းကိုမြန်မာနိုင်ငံမြေပုံထဲမှာထည့်သွင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ခဲ့ပါတယ်။မြန်မာဘက်ကမှောက်ယွင်းပြီးတော့ဖော်ပြခဲ့တာလို့နောက်ပိုင်းမှာဖြေရှင်းချက်ပေးပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့အော်တိုဘာလ16ရက်နေ့ထုတ် The Daily Star သတင်းမှာအိုက်ဇာဦးဒင်ဘူယန်ရဲ့စောင်းပါကိုဖော်ပြထားတာတွေ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့မြန်မာတပ်မတ်ကိုအော်တိုဘာလ6ရက်နေ့မှာဘင်္ဂလားဒေ့ရှ်အစိုးရကဆင့်ခေါ်ပြီးတော့မြေပုံကိစ္စနဲ့ပတ်သက်ပြီးတော့အပြင်းထန်ကန့်ကွက်ကြောင်းပြောဆိုခဲ့တဲ့အခါမှာမြန်မာတပ်မတ်ကမှောက်ယွင်းပြီးတော့ဖော်ပြခဲ့တာလို့ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရောက်လာခဲ့ကြတဲ့ရိုညာမွတ်စလင်တွေကိုမြန်မာနိုင်ငံပြန်ခေါ်ရေးလုပ်ငန်းစဉ်မှာမြန်မာဘက်ကအချိန်ဆွဲနေပြီးတဲ့နောက်ပိုင်းမြန်မာအစိုးရရဲ့ခွင့်ပြုချက်နဲ့ဖော်ပြရတဲ့ Internet website ထဲကမြေပုံမှာအခုလိုမှောက်ယွင်းပြီးတော့ထည့်သွင်းခဲ့တယ်ဆိုတဲ့ကိစ္စကမယိုးတာတဲ့လောက်ရလို့ထင်ပါတယ်1938ခုနှစ်ကစပြီးတော့တမိုင်းကိုပြန်ကြည့်မယ်ဆိုရင်စိတ်မာတင်ကျွန်းဟာမြန်မာနိုင်ငံရဲ့ပိုင်နက်ထဲမှာဘယ်တော့မှရှိခဲ့တာမဟုတ်ပါဘူးတခါ2012ခုနှစ်တုန်းကလည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားပင်လယ်ရေကြောင်းပိုင်နက်ဆိုင်ရာအငင်းဖွားမှုကိုပင်လယ်ရေကြောင်းဆိုင်ရာနိုင်ငံတကာခုံရုံး ITLOS မှာဖြေရှင်းခဲ့ကြပါသေးတယ်အဲ့တုန်းကလည်းဘင်္ဂလားဒေ့ရှ်ဘက်ကပဲအနိုင်ရပါတယ်အဲ့ဒီအချိန်ကလေးကစိတ်မာတင်ကျွန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံကပိုင်နေဆိုတာရှင်းနေပါတယ်။မြန်မာဘက်ကဘင်္ဂလားဒေ့ရှ်နဲ့ပတ်သက်ပြီးတော့မမှန်မကန်ဖော်ပြမှုတွေတခြား website တွေထဲမှာရောရှိနေသေးသလားဆိုတာကိုလေ့လာစောင့်ကြည့်နေဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကိုဘင်္ဂလားဒေ့ရှ်လွှတ်တော်ကော်မတီကတိုက်တွန်းထားပါတယ်။ရိုညာပြည်ပခဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ပိုင်ဆိုင်တဲ့ကျွန်းကိုမြန်မာပိုင်ဖြစ်မတော်တဆမှောက်ယွင်းပြီးတော့ဖော်ပြမိပါတယ်ဆိုတဲ့ဖြေရှင်းချက်ကခိုင်လုံမှုမရှိပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့မြန်မာနဲ့ဆက်ဆံတဲ့တန်တမာရေးလှုပ်ဆောင်မှုတွေအလုံးကိုသတိထားပြီးတော့လုပ်မှဖြစ်မယ်လို့ SR Udin Buinyan ရဲ့ဆောင်းပါးကို The Daily Star သတင်းမှာဖော်ပြထားပါတယ
်။ Facebook ကုမ္ပဏီအနေနဲ့ဈေးကွက်သစ်တစ်ခုဖွင့်တိုင်းမြန်မာနဲ့ပတ်သက်လို့ရခဲ့တဲ့သင်ကန်းစာမျိုးထပ်မဖြစ်ရအောင်လှုပ်ဆောင်တဲ့ဆိုတဲ့ကောင်းစဉ်နဲ့ Erin Dan ရေးသားတဲ့ဆောင်းပါးကို Washington Examiner သတင်းစာမှာအောက်တိုဘာလ15ရက်နေ့ကဖော်ပြထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုနဲ့လူနည်းစုအရေးတင်မာမှုတွေဖြစ်လာအောင် Facebook ကိုတုံးပြီးသတင်းမှားတွေကိုအစီအစဉ်ရှိရှိမြန်မာစစ်တပ်ကလှုပ်ဆောင်ခဲ့တဲ့ဖြစ်ဟာ Facebook လိုနှီးပညာကုမ္ပဏီတွေအတွက်ထင်ရှားတဲ့သတိပေးချက်ပါပဲ။နှီးပညာကုမ္ပဏီတွေအနေနဲ့ဖြစ်လာမှတုံ့ပြန်တာမျိုးမလုပ်ဘဲမဖြစ်အောင်ကြိုတင်ကာကွယ်ဖို့လိုအပ်ပါတယ်။ New York Times သတင်းစာရဲ့စုံစမ်းဖော်ထုတ်မှုအရမြန်မာစစ်တပ်ဟာအင်တာနက်လူမှုကွန်ရက်တွေကိုအသုံးချပြီးကုပ်ပြည်သူတွေအပေါ်ဘလို့ရန်ပြုခဲ့တယ်လဲဆိုတာကိုသိလာရပါပြီ။မြန်မာစစ်တပ်အရာရှိတွေတော်တော်များများကနာမည်အတုတွေကိုတုံးပြီးပုံမှန်အင်တာနက်လူမှုကွန်ရက်သုံးဆွဲသူတွေအနေနဲ့သတင်းမှားတွေဝင်ဖြန့်နေကြပါတယ်။ Facebook ပရိသတ်တွေတန်းနဲ့ချီရှိတဲ့သူတွေရဲ့အကောင့်တွေမှာသူတို့ကဝင်ပြီးဗုဒ္ဓဘာသာအမျိုးသမီးကိုမွတ်စလင်အမျိုးသားကအာဓမ္မကျင့်တဲ့အကြောင်းအစ္စလာမ်နဲ့ဗုဒ္ဓဘာသာအကြားရန်တိုက်ပေးတဲ့အကြောင်းအရာမျိုးအပြင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးလဲမဟုတ်မှန်တဲ့ကောလာဟလရေးသားမှုတွေသဘုတ်လေလွင့်ပြောဆိုမှုတွေကိုပါဖြန့်ချီနေကြတာပါ။မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေရဲ့ Facebook အကောင့်တွေကိုပိတ်လိုက်တယ်လို့ Facebook ကုမ္ပဏီကမကြာခင်ကကြေညာခဲ့ပေမဲ့လည်းဒီလောက်ရက်ကတိတ်နှောက်ကြပြီးမှလုတ်ခဲ့တာလို့တော်တော်များများကအပြစ်တင်ကြပါဗျ Facebook လိုနည်းပညာကုမ္ပဏီတွေအနေနဲ့ဈေးကွက်သစ်တွေဖန်တီးတဲ့အခါမြန်မာနိုင်ငံကအဖြစ်မျိုးနောက်တစ်ကြိမ်ထပ်မဖြစ်ရလေအောင်စီမံကိန်းတွေရေးဆွဲကြတဲ့ကကြုံလာနိုင်မဲ့လူအခွင့်အရေးနိုင်ငံရေးလူမျိုးရေးစတဲ့စိန်ခေါ်မှုတွေကိုပါဖြေရှင်းနိုင်အောင်ထည့်သွင်းရေးဆွဲသင့်တယ်လို့ Erin Dan ရေးသားတဲ့ဆောင်းပါးကို Washington Examiner သတင်းစာမှာဖော်ပြထားပါတယ်ရှင်
အခုတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အလှည့်ရောက်ပါပြီ American Idiom အသုံးအနှုန်းတွေကိုဒေါ်လာလတ်အတန်းကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကိစ္စနဲ့တင်ပြမယ် Idiom အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက M I G H T might ကIn R, I S is R I G H T right ka mana so ro sgai khun ye dai yai de be ka ro
င်အားသုံးတာမှတ်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်။ ATM တွေပဲကလည်းရှိပါတယ်။နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်။ငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါသုံးတာမှတ်နေလို့ခံယူထားတာမျိုးဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိတယ်လို့သုံးတာဟာမှန်တယ်သုံးတဲ့လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ In this world today, there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုသုံးပြီးဖြစ်ရှင်းတာမှန်တယ်လို့ယူဆရင် ATM အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးစီစဉ်ကိုကြားမှာပါ။ဂျပန်နိုင်ငံမှာအော်တိုဘားလ၈ရက်ကနေပြီးတော့၉ရက်အထိကျင်းပခဲ့တဲ့မဲကောင်ဂျပန်ထိပ်သီးဆွေးနွေးပွဲတွေမှာမဲကောင်ဒေသဘက်ဆောင်ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးတော့သဘောတူညီချက်တွေလည်းရခဲ့ကြပါတယ်။မြန်မာနိုင်ငံကတိုင်မင်ကန်တွန်ဆန်းစုကြည်လဲဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတော့ဒေတာတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအခန့်ကဏ္ဍကိုဆွေးနွေးခဲ့ပါတယ်။အဖွဲ့ဝင်၅နိုင်ငံတည်းနဲ့ဒီအဲ့၅နိုင်ငံနဲ့မြန်မာနိုင်ငံဘလို့စီးပွားရေးကိုပူးပေါင်းဆောင်ရွက်နိုင်မလဲ။ဖွံ့ဖြိုးမှုနှေးကွေးနေတဲ့မြန်မာစီးပွားရေးကိုဥမော်လာအောင်ဘယ်ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်သင့်တယ်လဲဆိုတဲ့ကိစ္စတွေကိုစီးပွားရေးပညာရှင်တို့ဖြစ်တဲ့ဥကန်ထွန်းနဲ့ဆက်သွယ်ပြီးတော့စီးပွားရေးကဏ္ဍမှာကိုယ်စားဝင်နိုင်တင်ပြပေးထားပါတယ
်ဂျပန်နိုင်ငံတိုကီယိုမှာကျင်းပတဲ့ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးဆွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြှင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018တိုကီယိုမဟာဗျူဟာ2018သဘောတူညီချက်ကိုထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်အရမဲခေါင်ရာဝန်း9နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေသတွင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပုံမိုကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်မဲခေါင်ဒေတာဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေတာနိုင်ငံအနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကြွယ်ဝချမ်းသာရေးကိုသဘောတူကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လဲမဲခေါင်ဒေတာဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ကျွန်တော်2019ခုနှစ်မှာမီကောင်နဲ့ဂျပန်ပုံမူပြီးတော့ပူးပေါင်းဆောင်ရွက်တဲ့လှုပ်ရှားမှုအတွင်အထက်မှာလည်းကျွန်တော်တို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြပါဝင်လာဖို့ကျွန်တော်တို့စီစဉ်ထားပြီးဖြစ်ပါတယ်။အထူးသဖြင့်လူမှုရေးယဉ်ကျေးမှုဘက်ကနေပြီးတော့ကျွန်တော်တို့ပုံမူပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးချင်ပါတယ်
။တကယ်လို့မဲခေါင်ဒေတာသာနိုင်ငံတစ်ခုရဲ့အဖြစ်တည်ရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေတာ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်။မဲခေါင်နိုင်ငံတွေရဲ့ပြည်ပပို့ကုန်အားလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လည်းဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကမ္ဘာမှာ၉ခုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေတာဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေတာတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့62ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်80ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲ။အထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်တယ်လဲမဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘလို့ရှိတယ်လဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဥကန်ထွန်းကအခုလိုသုံးသပ်ပါတယ
်စီးပွားရေးကဒီထက်မှာဆိုရင်
ကျွန်တော်တို့ကမြန်မာပြည်ကတော့ကြာဆုံးတော့ဖြစ်နေတယ်နော်ဒီမြေကောင်ဒေသမှာတော့ဒီကတော့ဒီဒေသဖွံ့ဖြိုးရေးအတွက်ကအခုကအနောက်နိုင်ငံတွေကမြန်မာနဲ့ဆက်သွယ်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုကူညီနိုင်မဲ့နိုင်ငံတို့ကျွန်တော်မြင်တယ်နော်ကျွန်တော်အဲ့တမှာဂျပန်ကအခုလိုတကယ်တက်တက်ကြွကြဟိုတယ်အားပေးကူညီမယ်ဆိုတာသိရတော့ခုနိုင်ငံတွေတော့ပို့ပြီးတော့ကောင်းပါလားအကောင်းလို့ကျွန်တော်မြင်ပါလား
အင်းနီးချင်းနိုင်ငံနေနဲ့လှုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပါပေါ့နှုတ်နှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့မဲခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှိန်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှိန်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံဖွံ့ဖြိုးမှုဟာတော်တော်လေးနောက်ကျကြံနေတာရောဒီရှာထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကျကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအချိန်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းကြီးနည်းနဲ့ကတော့မုတ်ချတွေပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရမှာဖြစ်တယ်အချင်းချင်းအနိကဆိုတော့ဘာဖြစ်ဟိုစတွေရောပိုင်းလာရောပို့ဆောင်ရောကျင်းနေတော့နေမဒီဆက်တဲ့အတွက်ထိရောက်မှုကတော့ပို့ပြီးတော့မြန်ဆန်ပါတယ်သို့တော်လည်းဟိုကျွန်တော်တို့ဒီမြေကောင်တည်တဲ့နိုင်ငံအများစုကနပိုင်းပေါ်လေလောအားနဲ့ငွေအားပေါ်လေဟုတ်တယ်ဘာမှမဆိုအလုပ်တစ်ခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျလို့ပေါ်လေ resources တွေအလုပ်ရတယ်ဆိုတော့အခုပေါင်းပြီးတော့တစ်ဖက်ကလည်း engine တွေနဲ့ကျွန်တော်တို့လုပ်မယ်တစ်ဖက်ကလည်းဒီလိုတဲ့ငွေအားကိုတက်နိုင်တဲ့ဒီလိုဂျပန်နိုင်ငံလိုကူညီလိုတဲ့နိုင်ငံတွေအကူအညီယူတာကတော့ဒါကျွန်တော်မမှားဘူးလို့ထင်ပါတယ်နောက်ကျွန်တော်တီးရတော့ဒီနေ့တရင်မှာတွေ့လိုက်တာဂျပန်လက်ဆောင်ပေါ့လေခန်းကြောင်းကြောင်းနဲ့သူလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ထုတ်တဲ့အောင်လုပ်ပြမယ်ဆိုတော့အဲ့ဒီကတည်းကကျွန်တော်တို့ကတအားရှိမယ်လို့ထင်ပါတယ်ဘူးလေ money နဲ့ manpower ပေါ့လေ resources ဆိုတာဒါစီးပွားရေးမှာဒါလိုပါဘာလို့ပဲလိုအပ်ရှိရှိလုပ်ချင်စိတ်ရှိရှိဝင်ရမတတ်နိုင်လေကျွန်တော်တို့ကတနှောမမြောက်ဘူးခင်ဗျအဲ့တော့အင်းဒီဂျင်နိုင်ငံအနေနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ဝီယန်မှာဂျပန်ကိုလောက်ဟိုတောင်တင်းပါလေဂျပန်နဲ့ဒီအာရှနိုင်ငံတွေမှာသူကကျိုးတဆုံနိုင်ငံဖြစ်တဲ့အတွက်ကိုကြီးနဲ့နောက်မျိုးပြမယ်ကိုကြီးနိုင်ငံတွေတိုးရှိမယ်ဆိုလို့ရှိရင်တော့ဒါဖြစ်နေတော့ကျွန်တော်မြင်ပါတယ်တော့နှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လုတ်တင်တယ်လို့ဥကန်ထွန်သတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါစို့စံတင်ပို့တယ်ဆိုရင်လေမြန်မာနိုင်ငံဟိုအဓိကထွက်ကောင်စံဆုပ်ပြီးပြောကြတယ်သို့တော်လည်းထိုင်းတို့ဗီယက်နမ်တို့နဲ့ကျွန်တော်တို့ကရှင်းလိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်အကြီးသေးမမီဘူးပေါ့နော်အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းကိုငားလုံငန်းအေးရေလုံငန်းငားလုံငန်းလုပ်မလားဆိုတော့တခြားတဘာဝတောင်ွက်ထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တန်ဇာတာတွေထွက်တယ်အဲတွင်းထွက်တန်ဇာဘယ်ဟာကိုများကျွန်တော်တို့ဦးစားပေးလုပ်တင်တယ်လို့ဥကန်ထွန်သတိထားမိတယ်လေကျွန
်တော်လောလောဆယ်အနိကဆုံးဆိုတယ်ပေါ့လေဒေသချင်းဆိုရင်နိကမှုနေရာဆိုရေလုံငန်းငားနဲ့ရေလုံငန်းဦးစားပေးတယ်လေဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပေါ့လေကျွန်တော်တို့မှာကြောက်တံပရမားတွေလေအဲ့ဒါတွေကယူထွက်နေတယ်လို့လည်းကျွန်တော်တို့တရင်တွေကြားရတယ်လေအဲ့ဒါကိုယူဖိမှုမရှိအောင်ကျွန်တော်လုတ်ပြီးတော့အဲ့ဒါဆိုရင်ပတ်စံနဲ့တော်တော်လေးစီးပွားရေးမှာအထောက်အကူဖြစ်မှာပဲအဲ့တော့ရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအဲ့ဒီနှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါတယ်
ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးနွေးပွဲရှိနေသလိုတစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြသေးခင်ကအဆိုပြုထားပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ် DV ကန်ဆမ်းမဲ့လျှောက်လွှာတွေကိုစတင်ပြီးတော့လက်ခံနေပါပြီ DV လျှောက်လွှာဖြစ်ဆွတ်ပုံစံနဲ့လျှောက်လွှာဖြစ်တဲ့အချိန်မှာအချက်လက်ပြည့်ပြည့်စုံစုံဖြစ်ဆွတ်နိုင်ဖို့နဲ့ကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုအခုတစ်ပတ်သုတဆုံလင်အမေရိကန်တခွင့်အစည်းအဝေးမှာကိုအောင်အောင်ကမက်ကင်ပြူထွေးနဲ့တူတင်ဆက်ထားပါတယ်ခင်ဗျာ
နောက်ထပ်ဆက်ရှိခုနှစ်အတွက်အမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် diversity visa dv cancel me shaw la re ko sat tin lak khan ni ba bi myama sanaw chain october 3 ye nya 10 na yi khwe ka ni november 6 ye nya 17 na yi khwe a thi di shaw la re ko lak khan twa me lo so ba de ke aku do dv cancel me season ko blu shaw tha ma le su de a chang pyo pya aw ma mak khin bi twe ye
hou ba de ko aw ye dv shaw la re ko www.dvlotter.state.gov ဆိုတဲ့ internet စာမျက်နှာမှာရှောက်လို့ရပြီးတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကိုယ့်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုယ်ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို TV ကန်ဆန်းမဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ TV ကန်ဆန်းမဲ့အကြောင်းကိုပြောပြပါအောင်ရှင့်
DV ကန်ဆန်းမဲ့ဆိုတာကတော့အမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းတွေရှောက်ထားလို့ရတဲ့ကန်ဆန်းမဲတမျိုးလို့ဆိုရမှာပေါ့ဗျာ2020ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 ကျော်ကိုအမေရိကန်ဆွေရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမယ့်ဆိုတာကတော့မေလ9ရက်2019ခုနှစ်ကနေစက်တင်ဘာ30 2019ခုနှစ်အတွင်း DV ကန်ဆန်းမဲ့အင်တာနက်စာမျက်နှာဖြစ်တဲ့ dvlottery.state.gov မှာတွားကြည့်လို့ရပါတယ်
။ဟုတ်ကဲ့ကျမတို့ဒီအိန်းနီးချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူတွေကတော့ DV ကန်ဆန်းမဲ့ကိုရှောက်နိုင်ပါတယ်။ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ဒီ DV ကန်ဆန်းမဲ့ကိုရှောက်လို့မရပါဘူး။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ 5,000 လောက်ရှိတယ်လို့ဆိုပါတယ်။ DV ဗီဇာကိုဘယ်လိုလူမျိုးတွေရှောက်လို့ရသလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုအောင်ရေ
။ DV ဗီဇာကကမ္ဘာနေရဘယ်ပိုင်းကလူဘလောက်ကိုပဲခေါ်မယ်အဲ့ဒီဒေတာထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးလဲရှာတဲ့ဖြင့်တွေ့ပြီးတော့ခေါ်တာပါ။မြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှမဆို DV ကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင် DV ရှောက်ခွင့်ရှိပါတယ်ဗျာ
DV ရှောက်လာတွေကို website မှာဖြည့်ဆွတ်တာမှာတော့ကိုယ့်ဘက်သာဖြည့်ဆွတ်ဖို့ကိုတိုက်တွန်းထားပါတယ်ဒီလိုရှောက်တဲ့နေရာမှာပတ်စံတပြားမှကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွတ်ခိုင်းမယ်ဆိုရင်လည်းအဲ့လိုဖြည့်ဆွတ်ချိန်မှာကိုယ်ကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်ဒါမှသာလိုအပ်တဲ့ကိုရီးကိုရာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပ
ါမိထားတဲ့မိကွန်းအလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့ရှောက်လှပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လှနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပ
ါရှောက်လှထဲမှာကိုရီးအချက်လက်တွေဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါအဲ့ဒီဓာတ်ပုံကိုရှောက်လွာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူး။ကိုယ်ဘာသာရိုက်မယ်ဆိုရင်လဲကာလာနဲ့ဖြစ်ရပါမယ်။နောက်ခံမှာအရေးကြနေတာမျက်နှာမှာအလှပြင်ထားတာစပင်နဲ့ကွယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမှာဟာလဲပုံမှန်ဖြစ်ရပါမယ်။မှောင်နေရင်ပဲဖြစ်ဖြစ်ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူး။နောက်ခံအဖြူရောင်ပြောင်ဖြစ်ရမှာပါ။
ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရေးချင်းဒါမှမဟုတ်ကို့အနေနဲ့တမွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချာဖြည့်ဆွက်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အားလုံးဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုတွေခမောနဲ့ဇနီးနှစ်ယောက်လုံးလဲတီးကြစီရှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်တော်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေ DV ဗီဇာရှောက်ဖို့ဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင့
်ကောင်းပါပြီမက်ကွန်ပျူတာရေဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုတ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါရစေ။
ဟုတ်ပါတယ်အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွာပိတ်ရက်ရန်နာအထိကို DV လျှောက်လွာပိတ်ရက်နာအထိစောင့်ဆိုင်တာမျိုးကိုမလုပ်ဘဲစိုးနိုင်သမျှစောစောလျှောက်လွာတင်ဖို့သတိပေးထားပါတယ်ဘာလို့လဲဆိုတော့ရှောက်လွာပိတ်ရက်နီးကပ်လာချိန်မှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လို့ပါ။နောက်ရေးကြည့်တာကတော့လူတယောက်ကိုတစ်ကြိမ်သာ TV ရှောက်ထားနိုင်မှာပါ။အစစ်မြေနီးပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်
။ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်ရှောက်လွာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့လျှောက်လွှာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်လျှောက်ထားခွင့်ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကို့ဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာသွားရှာကြည့်ရမှာပါ။ဒီလို TV ကန်ဆန်မဲ့တွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခချင်းငွေပေးဖို့လိန်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါတယ်။ဒါနဲ့မြန်မာနိုင်ငံကနေ DV ကန်ဆန်းပဲပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့သူတွေတော်တော်များတယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေဆန့်လာကြတာပါ။ပညာရေး၊ကျန်းမာရေး၊လူမှုရေးကစလို့သားသမီးတွေအတွက်လည်း American ကိုလာကြသူတွေရှိပါတယ်။ကန်ဆန်းပဲပေါက်ပြီး American ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ်။
အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်ဘက်ခြမ်းကဝါရှင်တန်ဒီစီနယူးယောက်နောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
။မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုံရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လောက်ရတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါရဲတကယ်တော့အိမ်မက်တွေအကောင့်တွေဖော်ခွင့်ရနေတာ哦ကဲ DV ကန်ဆန်းမဲ့အကြောင်းပြောတာလဲအတော်ပြည့်စုံပြီမို့လာမယ့်2020မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုအဆုံးသတ်ပါရစေခင်ဗျာ
တူတာဆုံးလေအမေရိကန်စင်စီစဉ်ကိုကိုအောင်တင်ဆက်ခဲ့ပါခင်ဗျာဗီယိုမြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်ကိုဆက်ပြီးတော့အတန်လွှင့်နေပါတယ်ဗီယိုမြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်ကိုကြားနေရတာပါအခုနောက်ဆုံးနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
်ပြီးခဲ့တဲ့သတင်းနှစ်ပတ်ကတူရကီနိုင်ငံကဆော်ရီကောင်စီရုံးနဲ့ဝင်သွားပြီးပျောက်ဆုံးနေတဲ့ဆော်ရီသတင်းတောက်ဂျမောခါရှိုဂျီရဲ့အသက်ခံရာကြောင်းဆော်ရီအာရဗျကဝန်ခံမှုပြင်နေပြီလို့အမေရိကန်သတင်းဌာနတစ်ခုကရေးသားပါတယ် CNN သတင်းဌာနကသတင်းပေးခဲ့သူကခါရှိုဂျီဟာစစ်ဆေးမင်းမြန်စင်မှာတည်ဆုံခဲ့ကြောင်းပြောကြားခဲ့ကြောင်းနဲ့တကယ်တော့ဆော်ရီအောက်ထောက်လိုင်းရေးတွေဟာသူ့ကိုစစ်ဆေးဖို့အတွက်အစ္စတန်ဘူမှာရှိတဲ့ကောင်စီရုံးကနေဆော်ရီအာရဗျနိုင်ငံကိုခိုးထုတ်ဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းလည်းပြောခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်။ Facebook ဆိုင်မျက်နှာနဲ့ account တချို့မှာမြန်မာစစ်တပ်ရဲ့ဝါဒဖြန့်မှုတွေရှိနေတာကို Facebook ကနောက်ဆုံးစုံစမ်းတွေ့ရှိခဲ့တဲ့အတွက်ဒီ account တွေဆိုင်မျက်နှာတွေပိတ်လိုက်ပြီလို့ Facebook ကပြောပါတယ်။ New York Times သတင်းစာကတော့မြန်မာစစ်တပ်ကအရာရှိအနည်းဆုံး900လောက်ဟာ Facebook မှာ account နာမည်အများပြားဖွင့်ပြီးသုံးနေပြီးတော့သတင်းမှာအမုန်းစကားဖြန့်တာတွေနှစ်တော်ကြာလှုပ်ဆောင်ခဲ့တာတွေ့ရတယ်လို့ရေးသားပါတယ်။ Bangladesh ရဲ့ရောက်နေတဲ့ရိုညာဒုက္ခသည်တွေကရှစ်ထောင်ရဲ့အမေရှင်းကိုမြန်မာဆိုရဘက်ကစီစစ်ပြီးဖြစ်တာကြောင့်မကြခင်မှာပဲမြန်မာနိုင်ငံဘက်ကိုပထမအတုပ်ဖြစ်နေပြန်ပို့တဲ့အစီအစဉ်ကိုစတင်နိုင်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရင်းနဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီပေးတောင်းဆိုဆန္ဒပြတဲ့ကချင်တက်ကြွလှုပ်ရှားသူတုံးပေါ်တရားစွဲဆိုထားတာချက်ချင်းရုပ်သိမ်းပေးဖို့အတွက် Amnesty International ကတောင်းဆိုလိုက်ပါတယ် Microsoft ကုမ္ပဏီကိုပူးတွဲတည်ထောင်ခဲ့သူအသက်65နှစ်ရှိပြီဖြစ်တဲ့ Paul Allen ဟာတနင်္လာနေ့မှာကွယ်လွန်သွားပါပြီကိုပိုင်ကွန်ပျူတာလေးတွေဟာတနေ့ကျမရှိမဖြစ်ပစ္စည်းတစ်ခုဖြစ်လာမယ်လို့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကတည်းက Hawking ထုတ်ခဲ့သူတယောက်လည်းဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါ်ခင်မျိုးသက်ကြီးညာခဲ့တာပါအခုမနေ့ပိုင်းစီစဉ်ထုတ်လို့ရမှုက Mac Engine နိုင်မှာအတန်ပိုင်းဆိုင်ရာ Engineer ကတော့ Keith Holmes ဖြစ်ပါတယ် VOE ရဲ့မနေ့ပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ Coronaity Line နဲ့မီတာ32 40 48နဲ့ Line လက်မီတာ190ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကြော်အောင်လည်းပါThank you.
This program has come to you from the Voice of America, Washington.